ပါအဝင်ဖွံ့ဖြိုးဆန်းနိုင်ငံတွေမှာရောင်းတဲ့တရုတ်နိုင်ငံလုံးတန်ဖိုးနဲ့ဖုန်းတချို့တွေမှာချိုတင်ချက်ပေးထားတဲ့ app တချို့ကဖုန်းသုံးသူတွေရဲ့အချက်လက်တွေကိုရယူတယ်ဆိုတဲ့အကြောင်းကို Financial Times သတင်းစာကြီးထဲမှာမကြာခင်တုန်းကဖော်ပြခဲ့ပါတယ်။တကယ်တော့ Android စနစ်သုံး smartphone တွေမှာလူသုံးများတဲ့ app တွေတစ်ခုနဲ့တစ်ခုပိုင်းရှင်မသိအောင်ဆက်သွယ်ပြီးတော့ကိုယ့်ရဲ့ smartphone တွေကအချက်လက်တွေကိုအပြန်အလှန်အပေးအယူလုပ်ကြတယ်ဆိုတာကို Virginia Tech ကပညာရှင်တွေကမကြာခင်ကပဲလေ့လာတွေ့ရှိထားခဲ့တာပါ။ဒီတော့ Android စနစ်သုံးတရုတ်လုံးဈေးသက်သာတဲ့ဖုန်းတွေအသုံးများတဲ့မြန်မာနိုင်ငံမှာကိုနဲ့ပတ်သက်တဲ့ data အချက်အလက်လုံခြုံရေးအတွက်ဖုန်းဝယ်သူတွေဘလောက်အလေးထားကြပါသလဲမြန်မာနိုင်ငံနေဆုံးမှာလက်ကင်ဖုန်းတွေရောင်းချတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကိုပြည်စိုးထွန်းကိုမေးကြည့်ပါရစေ။
ကျွန်တော်ဒီဘလောက်ပေါ့နော်မြန်မာကတော့ဆို technology ကိုတကယ်တည်းရဲ့လူ ਆ ပဲဒီဥစ္စာကိုအလေးထားပြီးတော့မှဟိုဗမာပြည်မှာတည်ထားတည်နေကြတာပဲရှိရဲ့ဗျာတော်တော်လူလူကတော့ကျွန်တော်တို့ဒီမှာဆိုရင်အဲ့ဒီအကိစ္စနဲ့ပတ်သက်ပြီးတော့ဒီတိကိုမတိတာပုံပြီးတော့များပါတယ
်လက်ကင် smartphone ရောင်းတဲ့သူတွေဘက်ကရောဈေးသက်သာတဲ့တရုတ်လုံဖုန်းတွေထဲမှာချိုတင်ထည့်ပေးထားတဲ့ app တွေကဖုန်းသုံးသူနဲ့ပတ်သက်တဲ့အချက်အလက်တွေအဲ့ဒီဖုန်းနဲ့ပတ်သက်တဲ့အချက်အလက်တွေကိုကာယကံရှင်တွေမသိအောင်ရယူရဲဆိုတာမျိုးကိုသိကြပါသလား
ပြန်ပြီးဒီနေ့ပတ်သက်တာကတော့ဟိုတခါလေးကျတော့လေကျွန်တော်တို့ရောင်းလိုက်တယ်လေလေဒီ app တွေပါတယ်မပါဘူးဆိုတာတချို့ကိစ္စမျိုးကြောင့်ကျွန်တော်တို့ကိုယ်တိုင်လည်းမသိလိုက်တာလည်းရှိပါတယ
်မသိလိုက်တာရှိတယ်ဆိုတော့သိလိုက်ရင်ကောကိုကတခုခုဒီ app တွေနဲ့ပတ်သက်ပြီးလုပ်ပေးတာမျိုးရောရှိလားရှင်
ကြည့်ပါရင်ကျွန်တော်တို့ဆိုရင် app တစ်ခုကို install လုပ်တော့မှာပေါ့လေဟိုတော်တော်များများ user တွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အရင်မသိကြဘူးပေါ့လေအတိအမဲ့ကျွန်တော်တို့ကတော့ဒီ app တစ်ခုကို application တစ်ခုကိုဖုန်းပေါ်မှာ install လုပ်တော့မယ်ဆိုရင်တော့ကျွန်တော်တို့ကဒီ feature ရှင်းပြပါတယ်ခင်ဗျာဒီဥစ္စာကတော့ user ရဲ့ information ကိုပါသွားနိုင်တယ် user ရဲ့ level မှာလည်းဘယ်လောက်ရှိတယ်နောက်ပြီးတော့ဒီကျွန်တော် install တစ်ခုလုပ်တော့မယ်ဆိုရင်တို့ယူသွားတော့မယ် data ပေါ့ဥပမာဒီ customer ရဲ့ဟို contact တွေယူသွားနိုင်တယ် date of birth ယူသွားနိုင်တယ်ဒါမျိုးတွေရှိကြတယ်ဆိုရင်ပေါ့လေဟိုကျွန်တော်ကရှင်းပြရပါတယ်ခင်ဗျာရှင်းပြတဲ့ခါကျဒါပေမဲ့တချို့ customer တွေကြောင့်လည်းဟိုတိတ်ယုံကြည်ပါဘူးဆိုတော့ထည့်သွားတဲ့ကိစ္စမျိုးတွေလည်းရှိပါတယ်ခင်ဗျာအဲ့လိုမျိုးတွေတော့ကျွန်တော်တို့ကမြင်နေရတာပေါ့လေဟုတ်ကဲ့ဗျာဒါပေမဲ့ကျွန်တော်တို့ကတော့ပုံမှန်အပြည့် knowledge ညလည်းပြောပြထားတယ်နောက်တစ်ခုကကျွန်တော်တို့ဒီမှာဆိုဘာတွေတုံးလဲဆိုတော့ DR တွေကို prevention လုပ်ပေးထားတဲ့ကျွန်တော် antivirus software မျိုးတွေပေါ့လေအဲ့လိုမျိုးတွေလည်းကျွန်တော်က free ထည့်ပေးလိုက်တာရှိပါတယ်ခင်ဗျာ
app တချို့ဆိုရင်ကိုယ့်ရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာသိရတဲ့အဲ့ဒီ app ကိုမှသုံးချင်လို့တီးသန့် download လုပ်ယူကြသူတွေလည်းမနှဲဘူးလို့ဆိုပါတယ်ဥပမာတရုတ်ကလုပ်တဲ့ဆက်ဖြားဆိုတဲ့ app မျိုးဆိုရင်သုံးသူတွေများတယ်လို့ကိုပြည်စိုးထွန်းကပြောပြပါတယ်
ကျွန်တော်တို့ဒီမှာဆိုရင်ဒီပန်းစားတဲ့ data transfer လုပ်တဲ့ software တခုဆိုပါတော့ဒီမှာတော့ဟိုဇက်ပြလို့ခေါ်တာပေါ့နော်ဟိုဇက်ပြလို့ဟာမျိုးဖုန်းဆိုပါတော့ကျွန်တော် example ပြောပြတာပါဟုတ်ဇက်ပြလို့ application မျိုးဆိုရင် data transfer လုပ်ရတာတော့အရင်ညံတယ်ပေါ့လေအဲ့လိုဇက်ပြလို့ဟာမျိုးကို user ကိုလည်းထည့်ကျင်ကြတယ်ဒါပေမဲ့အဲ့ဒီဇက်ပြဆိုတဲ့ဥစ္စာကတကယ်တမ်းကျတော့ကျွန်တော်တို့ရဲ့ဒီ user ရဲ့ privacy ကိုတကယ်တမ်းချိုးဖောက်ပြီးသားဖြစ်နေပြီဟုတ်ကဲ့အဲ့လိုမျိုး software မျိုးတွေပေါ့ဒါပေမဲ့ user ကသိတယ်ဒါပေမဲ့ data transfer လုပ်ရတာလည်းလွယ်တယ်လို့ပြောတယ်ဒါပေမဲ့သူ့ရဲ့ information ကိုသိပေမဲ့လည်းဟိုတိတ်ရင်ရေးမကြည့်ဘူးဆိုတော့ဥစ္စာမျိုးနဲ့ထည့်ပြီးတော့မှသုံးကြတာလည်းတွေ့ရပါတယ်ခင်ဗျာ
Financial Times သတင်းစာကြီးထဲမှာဖော်ပြခဲ့တဲ့ဆောင်းပါးထဲမှာတော့တရုတ်လုံး Syntech B10 ဆိုတဲ့ smartphone ထဲမှာဝယ်ရဲကပါလာတဲ့ Gmobi ဆိုတဲ့ app ကဖုန်းသုံးသူဘယ်မှာရှိနေလဲဆိုတဲ့နေရာဖုန်းတိုင်းအတွက်တီးသန့်သတ်မှတ်ထားတဲ့နံပါတ်မျိုးတွေကိုလက်ကင်ဖုန်းပေါ်မှာကြော်ညာထည့်တဲ့ကုမ္ပဏီတစ်ခုစီကိုပို့ပေးနေတယ်လို့ရေးထားပါတယ်။ဒါရမကလက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေအနေနဲ့သူတို့လက်ကင်ဖုန်းကိုဘလို့လူတွေသုံးနေတယ်လဲဆိုတာသိနိုင်ဖို့အချက်အလက်တွေကိုအဲ့ဒီလက်ကင်ဖုန်းထုတ်လုပ်သူတွေစီကိုလည်းတစ်ခါတရံမှမျှဝေပို့ပေးတယ်လို့ဖော်ပြထားပါတယ်။ဒီတော့အဲ့ဒီတရုတ်လုံး Syntech smartphone ကလူသုံးများတဲ့ဖုန်းမျိုးတွေမှာပါပါသလား။
အိုး Syntech ဆိုတဲ့ဥစ္စာကသူကတော့ class level ကတော့ဒါ low end လေးနေသားပို့ပြီးတော့ပြားပါတယ်ဟုတ်ကဲ့ Syntech ကတော့ Syntech ကလည်းဟိုကျွန်တော်တို့ဒီမှာလည်းသူကဒီ operator တွေနဲ့ချိတ်ပြီးတော့ရောင်းဝယ်တဲ့ operator ကိုယ်တိုင်ကတာဝန်ခံပြီးတော့ဖုန်းဟိုရောင်းနေတဲ့ train နဲ့မှလည်းသူကပါတဲ့ဥစ္စာမျိုးပေါ့လေသူတို့ဒီဆိုရင်ဒီ Oridu တို့ဘာလို့လဲတွဲပြီးတော့မှရောင်းတာရှိတယ်အဲ့လိုမျိုးတွေလည်းရှိပါတယ်ခင်ဗျဟုတ်ကဲ့
smartphone app တွေလူမှုကွန်ရက်တွေကသုံးဆဲသူနဲ့ပတ်သက်တဲ့အချက်အလက်တွေကိုကာယကံရှင်မသိအောင်ခိုးယူတာမျိုးဟာအမေရိကန်အပါအဝင်အနောက်နိုင်ငံတွေမှာတော့ဥပဒေကြောင့်ကနေအရေးယူနိုင်တဲ့တရားမဝင်ပြဿနာကြီးတစ်ခုဖြစ်ပါတယ်။ Facebook လူမှုကွန်ရက်ထဲမှာသုံးတဲ့ app တစ်ခုကတစ်စင်းသုံးဆဲသူတန်ပေါင်းများစွာရဲ့အချက်အလက်တွေကိုခိုးယူခံရပြီးတဲ့နောက်မှာ Facebook ကုမ္ပဏီအကြီးအကဲကိုယ်တိုင်အမေရိကန်နဲ့ဥရောပလွှတ်တော်တွေမှာတွားရောက်ထွက်ဆိုဖြေရှင်းခဲ့ရတာပါ။အဲ့ဒီကိစ္စဖြစ်ပြီးတဲ့နောက်မှာ EU ကပုံမတင်းကျပ်လုံခြုံတဲ့လုံခြုံရေးဆိုင်ရာကာကွယ်ရေးဥပဒေကိုပြင်ဆင်ပြဋ္ဌာန်းခဲ့ပါတယ်။မြန မြန်မာနိုင်ငံမှာရောအွန်လိုင်းပေါ်ကအချက်လက်တွေလုံခြုံရေးအတွက်ဘယ်လောက်ထိထိရောက်ရောက်ဆောင်ရွက်မှုတွေရှိနေပါသလဲ
။ဟောကျွန်တော်လောကမှာမြင်တာတော့အခုချိန်ကြီးပေါ်တော့ဒီဟိုလူတွေရဲ့ privacy နဲ့ပတ်သက်ပြီးတော့ဒီ ID နဲ့အချမ်းပါပေါ့နော်။ဟိုတကယ်လုပ်နေတဲ့ team တွေပေါ့တကယ်လုပ်တဲ့အဖွဲ့အစည်းတွေလို့ကျွန်တော်အခုချိန်ပြီးတော့သိချာမြင်တာတော့မတွေ့သေးပါဘူးဗျာ။ကျန်တဲ့ကြပြောရင်စက်တွေရေးအဖွဲ့အစည်းပေါ့နော်စက်တွေရေးဦးစီးဌာနတို့ဘာလို့ကဒီလိုပြဿနာတွေဖြစ်နေလဲဒီလိုအားမျိုးတွေဘယ်လိုမျိုး prevention လုပ်နေတာမျိုးကိုကျွန်တော်တွေ့ရတာတော့မမြင်ပါဘူး။ဒီလိုပဲကျွန်တော်တို့နိုင်ငံဒီနိုင်ငံသားတွေဆိုတာကိုယ့်အကူပဲဖြည့်ရှင်းရတာပူကြီးများတယ်လို့ပဲကျွန်တော်တို့ယူဆပါတယ်
။နည်းဆုံးမှာလက်ကင်ဖုန်းတွေရောင်းချတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကိုပြည်စိုးထွန်းဖြစ်ပါတယ်။အနောက်နိုင်ငံတွေမှာသုံးကြတဲ့ smartphone app တွေမှာလည်းသုံးဆွဲသူရဲ့အချက်လက်တွေကိုရယူနေကြတာမျိုးရှိပါတယ်။ဒါပေမဲ့အဲ့ဒီ app တွေကသူတို့ download လုပ်မယ်ဆိုကြတဲ့ကသုံးသူရဲ့အချက်လက်တွေကိုကြော်ညာအတွက်ရယူကောင်းရယူနိုင်တယ်ဆိုတာကို term and condition အချက်တွေထဲမှာထည့်ထားပါတယ်။ဒါကိုသဘောတူမှ download လုပ်နိုင်တာမို့ကာယကံရှင်တွေဘက်ကသိတယ်လို့သတ်မှတ်လို့ရပါတယ်။ဒါပေမဲ့ဖုန်းဝယ်တွေကပါလာတဲ့ချိုတင်ထည့်ပြီးသား app တွေမှာဘလို့အန္တရာယ်မျိုးရှိတယ်ဆိုတာချိုသိဖို့ကတော့တာမန်ဖုန်းသုံးသူတွေအတွက်မလွယ်နိုင်ပါဘူး။ Apple ကုမ္ပဏီကနောက်ဆုံးထုတ်တဲ့ iPhone တစ်လုံးရဲ့ဈေးကမြန်မာနိုင်ငံမှာကျပ်ငွေ73သိန်းလောက်ရှိနေချိန်မှာ smartphone လို့သုံးနိုင်တဲ့တရုတ်လိုဖုန်းတစ်လုံးကိုကျပ်3000လောက်နဲ့ဝယ်သုံးနိုင်နေတာမို့ဈေးသက်တာမှုရဲ့တစ်ဖက်မှာကိုမမြင်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတာသဘောပေါက်ထားဖို့တော့လိုမယ်ချင်ပါတယ်ရှင်။